ချောက်သူညာပထမဆုံးကျွန်တော်မိကျင်တာကတော့အခုမြန်မာနိုင်ငံမှာ
ဟုတ်ကဲ့
အရင်သားလက်နက်ကင်အင်အားစုတို့အထူးသဖြင့် AA နဲ့တိုက်ပွဲတွေပိုးပြီးပြင်းထန်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာရဲ့ရည်ပွေးသုံးသပ်ချက်ကိုကြားချင်ပါတယ်ပြင်းပြင
်းမြန်မာနိုင်ငံမှာတိုက်ပွဲဆိုလို့နော် AA နဲ့ပဲပြည်သူပြည်နယ်ရေးကြီးတိုက်ပွဲဖြစ်တာမကောင်းဘူးလို့ပြောနော်အခုတော့ပြင်း AA နဲ့တိုက်ပွဲကြီးဖြစ်နေတယ်အဲ့လိုဖြစ်နေတာလည်းကျွန်တော်ဒီရေကျက်တွေချမ်းသာနေလို့ဖြစ်နေတယ်။အေးကတော့ရခိုင်မျိုးသားဆိုတော့ရခိုင်နယ်မှာသူတို့အခြေချနေတာပေါ့ဗျာ။တော့အခြေချနေအောင်တွေးရကြတယ်။အဲရခိုင်မျိုးသားတွေကလည်းဝိုင်းယူအားပေးဝင်ရတယ်လေနော်။ဒါပေမဲ့အဲ့လိုလက်နက်ကိုင်ပုံစံနဲ့နေရမှာရခိုင်ပြည်မှာအဆအမရှိဘူးနော်။အမှုရှိတဲ့ဆိုတော့အဲ့ဒါကိုမရှိအောင်လို့အစိုးရဘက်ကလည်းကျွန်တော်ဒီနေ့ကြိုးစားနေတယ်ဖြစ်နေ။အဲ့တော့ဒီဟာတိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်ယူဆတာပေါ့ဗျာနော်။
အဲ့ဒီဟာကိုတနက်ကန်ကြီးနဲ့ဖြည့်စင်းကြတာနီလမှန်ပါရဲ့လားဆရာ
အဲ့ဒါကတော့ဒီလိုလေကျွန်တော်ရင်းနှီးအခုပြောလို့ရှိရင်ဘယ်လိုလဲဒီနက်ကန်ကြီးကဖြည့်စင်းတာမကြိုက်ဘူးပြောတာကောင်းလည်းမကောင်းနိုင်ဘူးဆိုရရှိပါလိမ့်နော်ဒါပေမဲ့လက်ရှိလောလောဆယ်အချိန်မှာတော့ပြက်ကတိုက်တယ်ပြက်ဝတ်ပြန်တိုက်တာတွေရှိနေပါတော့တို့တို့ဘာပဲဖြစ်ဖြစ်လေတိုက်ပွဲမဖြစ်ပဲနဲ့ကျွန်တော်တို့အခုပြောနေတဲ့ရင်းနှီးပွဲပွဲမှာဒါဝင်လာပြီးဖြည့်စင်းကြဖို့ကောင်းတယ်လို့ယူဆတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကြားတော့ကတော့အရင်ကရှိရနေပြီးတော့ MCA လည်းမမထိုးတဲ့လူတွေဆွေးနွေးဖို့မလုပ်ဘူးဆိုတာအရင်ကလုပ်ခဲ့တယ်လေအခုတော့ကျွန်တော်တီးတော့ကတော့အစိုးရလည်းပဲအေးအေးဝါးဖိတ်ခေါ်နေလူကြားတယ်ဆိုတော့အေးအေးလည်းလာမယ်ဆွေးနွေးမယ်ဆိုတဲ့သဘောထားကြီးတယ်လို့ဆိုတယ်အကြီးကြီးအဲ့ဒီအမှန်နဲ့ဒါအမှန်ကောင်းတဲ့အခြေအနေလို့ဆွေးနွေးပါရစေနော
် UBDJC အနေနဲ့တော့ဘယ်လိုလှုပ်ဆောင်မှုစတင်ထားပါလဲဒီကိစ္စကိုအကြအစီအစဉ်ရှိပါလား
ဒီလိုခင်ဗျာကျွန်တော်တို့ UBDJC ကအရင်ဆိုရင်မင်းတို့မိသားစုကိုသင်ရတယ်ပေါ့နော်ဒါလို့ဆိုတော့ကျွန်တော်တို့ဒီဒီဒီဒီစီရင်မခေါ်လာလို့ကြာပါပြီအဲကျွန်တော်ရဲ့အစီအစဉ်ညာလည်းပဲမိရအစီအစဉ်ထားလို့မဟုတ်ဘူးကြီးပါနော်ဒါလို့လည်းဆိုတော့ဟို2018ခုနှစ်မှာမိရကတခါတက်ခေါ်ဦးမယ်အဲ2019ခုနှစ်မှာနှစ်ကြိမ်ခေါ်မယ်အဲ့လိုပြင်ဆင်ထားလို့အခုတက်ပြအောင်ကျွန်တော်တို့မိရကလည်းမဖြစ်သေးဘူးမိရကကိုစီစဉ်နဲ့ဒီဒီဒီဒီစီရင်မခေါ်နိုင်ဘူးဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီဒီဒီဒီတက်ကရှူရမှာကြီးရလို့ရှိနေပြီ။ဒါငင်းငင်းရေးရာရှေ့ကိုတွေးတာမဟုတ်ဘဲနဲ့နောက်ဆုံးရည်လို့ဖြစ်နေတာပေါ့။ကျွန်တော်တို့ကိုယ်နဲ့အမိခံထားလို့ဖြစ်နေတယ်နော
်။အခုအဲ့ဒီတော့ဆရာလက်နက်ကင်တိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတိုင်းသားအင်အားစုလက်နက်ကင်တွေပိုးများလာတဲ့ threat သဘောဟာဒါဒီမိုကရေစီအလုံးမဖြစ်ဘူးလို့သုံးသပ်ကြပါရည်ဘူးရအဖြစ်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
။ဒါကတော့ဒီဒီနေရာပဲတိုင်းပြည်မှာရေးစီဒီလက်နက်ကိုင်ပြည်သားတက်တာဖြစ်ပြီးလို့ရှိရင်ပြန်ပြီးတော့ငင်းရဲလို့ကလွယ်လွယ်လည်းမဟုတ်ဘူးလေနော်မလွယ်လာကတော့ထားပါမယ်ဒါနဲ့ကျူးစားလို့ရှိရင်တော့ကောင်းတာပေါ့ကျူးစားမငင်းရဲတဲ့တကပုံသားမရှိရင်ကောင်းတယ်ဒါကျူးစားနေတာပေါ့ကျူးလို့လည်းဒီလိုကျူးစားရင်းနဲ့လည်းတိုက်တွန်းရတော့ရှိရတော့ဆိုတော့ယူဆတွေကမတူတာတွေခြားနာတွေရှိတာကိုကျွန်တော်အဲ့ဒီယူဆဆိုတာလည်းကျွန်တော်မြင်လို့ကတော့အစိုးရအဖက်မှာလည်းပဲဒီလိုနဲ့အတဲကြွရှိတာပဲနောက်ပြီးတော့လက်နက်ကြီးတိုင်းနာအဖွဲ့ကြီးကလည်းဒီလိုပဲအတဲကြွအတဲကြွရှိတဲ့ခါကြတော့ကတိုက်ပွဲတွေကဖြစ်နေဖြစ်တာရှိကြတယ်လို့ကျွန်တော်ရှင်းနေပေါ့နော်ဒါတွေကတော့ကျွန်တော်အမြင်နဲ့တိတ်တော့စေးရပါဘူးကြာဘာလို့လဲတော့ဟိုတခါလဲပြက်ပြီးတော့တိုက်ပွဲတွေကများလာတာမဟုတ်ဘူးကြာကြာလိုက်ပြက်လိုက်ကြာလိုက်ပြက်လိုက်နဲ့အခုတလောရေးကပြန်ပြီးတော့ပြက်လာတာပေါ့ဆိုလိုတာကတော့ဒီတရားကြီးတွေကအစအယူဆမပြုကြလေးတွေကဒီလိုပဲတက်လို့ကြာလို့ရှိတတ်တယ်လို့တော့ကျွန်တော်ယူဆတာပေါ့ဗျာနော
်ဟုတ်ကဲ့ဒါအပေါ်ရန်တိုက်ပွဲခေါ်ဆရာတဲ့အဲ့မတူရယူဆကိုနိုင်ငံရေးညီအစ်ကိုညှိဖို့ဆိုတာတော်တော်လေးခရင်နေပါသလားအဓိကအချင်းကျွန်တော်ထင်တယ်အတော့တိုင်းရင်းသားတွေဘက်ကတော့သူတို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးကိုဒီမိုကရေစီနည်းနဲ့ဆောင်ရွက်ခြင်းနဲ့တကယ်လို့လွှတ်တော်ထဲမှာသာတိုင်းရင်းသားပုံစံတွေသူတို့သဘောထားကိုလွတ်လပ်လပ်ဖော်ထုတ်နိုင်မယ်တင်ပြဆွေးနွေးနိုင်မယ်ဆိုရင်လက်လက်ကန်စီကမလိုဘူးလို့တော့ထင်တာပဲဆရာအဲ့တော့ဥပဒေပြုဟုတ်ကဲ့အဲ့ဒီကိစ္စနဲ့တော့ဘယ်လိုလုပ်ကြမလဲဆရာ
ကျွန်တော်ဒီလေးလာကြည့်ကြလို့တော့ကျွန်တော်တို့ယူတီဂျီစီမှာလေးလုပ်တဲ့ငင်းရဲစီးလိပွဲတွေလုပ်တဲ့ခါကျတော့ဒီငင်းရဲစီးလိပွဲတွေမှာတစ်ခါတစ်ခါကျတော့ဟိုသူတို့သူနားလေမျိုးကြီးချော့ပြီးရတယ်ကြည့်နေရတစ်ခါတစ်ခါကျတော့လည်းကိုယ်ယူဆကိုတစ်ခါလဲအခက်ခဲမှာစွဲတိုင်တာရှိတယ်ဒါလည်းတော့ကျွန်တော်ထင်တယ်သူတို့ရဲ့အခြေအနေတော့ပြည်ပြီးတော့မှအဒီအဆုံးချက်ဒီလိုလေးကြီးကြတယ်ခင်ဗျတစ်ခါကတင်းလိုက်တယ်ကတင်းတယ်သူကချော်တဲ့ခါစတိုရီရော့သွားတာပဲဗျာကျွန်တော်တို့တည်းဒါလေးတစ်ခါတခါကျတင်းတဲ့ခါကျသူကတင်းတဲ့ခါလည်းပြည့်စုံဆိုတဲ့တည်းပါဖြစ်လာတာပေါ့ဥမာပြီးကျွန်တော်နေနိုင်ရပြီးရက်သွားရဥစားလေကျွန်တော်ဒီဒီရက်သွားတဲ့ဥစားလည်းပါလေဆိုတော့အဲ့ဒီတော့ကြီးချင်တယ်မဟုတ်ဘူးကျွန်တော်မြင်ရတော့လေတစ်ခါကကွန်ပျူတာဆိုတဲ့ကလေးချင်းနဲ့ တပတ်ကမထည့်ယူမထည့်လို့ရှိရင်တပတ်ကယူစားနေတယ်ဟိုကိုပိုင်ကြာလာပြီလို့ကိုပိုင်အဲဥချုပ်ခွင့်လို့ဆိုတဲ့ဥစ္စာတွေမစိမ်းသာဘူးဆိုတော့ဒီတစ်ချက်ကိုဘယ်လိုမလျှော့ငါလည်းဒီဘက်ကမလျှော့ဘူးဆိုတော့အဲ့ဒီဟာကြီးကြီးကကြောင်းနေကြောင်းဟိုအလိုကြီးနဲ့တန့်ကြသွားလို့ဖြစ်တယ်ဒါတကယ်တော့တကယ်တကယ်တော့ဆက်ကပြောင်းသွားမယ်ဆိုရင်တော့တိတ်ခက်ခဲနဲ့မဟုတ်ဘူးလို့ပြင်တယ်
ဟုတ်ကဲ့တကယ်ခွဲထွက်မခွဲထက်ဆိုတာတဲ့အဲ့ဒီစကားလုံးလေးကိုကပ်ပြီးညင်းနေရဆိုတာတော့နည်းနည်းလေးသိအလေးနဲ့မဖြစ်ဘူးလို့ထင်တာပဲဆရာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဒါပါမှာဟိုဒီအဓိကလည်းကြာအကယ်၍ကြာခွဲထက်ကြည့်ထွက်မှာဘောလို့သူ့မှာအယူချင်းရှိရင်သူ့မှာအင်အားရှိရင်ထက်ကြည့်ထွက်မှာဘောမထွက်တာကိုပြောလေဟုတ်ကဲ့မလားဒါဒီကတော့ကျွန်တော်ထင်နေတယ်အဲစကနိုင်လူတွေတဲ့သဘောလောက်ပဲရှိတယ်နည်းတကယ်လက်တွေ့တော့ကျွန်တော်အမြင်ကတော့ဒါအတိတ်ကမရှိဘူးထင်တာပဲ
ငင်းငင်းရေးဆွေးနွေးဝဲမှာသဘောတူမှုရတာကပထမအဆင့်ပဲဖြစ်အောင်ပဲထင်ပါတယ်အဲ့ဒီထက်အရေးကြီးတာကဖွဲ့စည်းပုံမှာကိုတကယ်တမ်းခိုင်ခိုင်မြဲမြဲဖြစ်အောင်လုပ်ဖို့ဆိုတာဒုတိယအဆင့်တက်လှမ်းရမယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအဆင့်ကတော်တော်နဲ့ဖြစ်နိုင်မှာမလားဆရာ
အဲ့ဒါတော့ဒီလိုလေးအခုလည်းဟိုပြတော်မှာတည်ရွေးချက်ကိုအချိန်ကအေးပြင်းနေပြင်းမှုကညာလိမ့်နေကြတာရှိတယ်လေနော်ဒါတော့ဖွဲ့စည်းပုံဆွဲတဲ့ကကပြင်းနေလို့အပြည့်ဆိုတာဘာမှဆမ်းမကြည့်ချင်ဘူးလေနော်ပြီးတော့အဲဥရိယာဘာကြောင့်လုပ်ထားသလဲဘာအဲ့ဒီလိုတဲ့ဥရိယာအာဘယ်အချိန်မှာပြင်းပြင်းလဲလဲဆိုတာကြီးကတော့တွေ့ရမှာပေါ့လေဒါမှမဟုတ်ဒါအချိန်မျိုးမကြည့်ဘူးတော့ဒါလုပ်ကြမှာအခုကတော့အဲ့ဒီလိုစိတ်တူကြလဲမဟုတ်ဘူးဥမာအချင်း NLD လည်းပဲအစိုးရမဖြစ်ခင်နေရသူအာဏာရကိုတက်လာတဲ့ကွာဒါပုံရိပ်ရုပ်ကိုခြေချောက်ဦးပြင်မယ်လို့လာတာပဲတို့တော့လည်းတကယ်တကယ်အစိုးရဖြစ်ပြီးတော့ဟိုတုံးနေကြမှာဒီကိစ္စကပေါ်လာတာပေါ့ဆိုတော့ဟောတကယ်ပဲကိုရည်ရည်ကိုကြာဦးရီကိုပြင်းပြင်းလို့လားဒါမှမဟုတ်ဒီကဲပဲဒီလူလူတို့ကိုစီးအောင်ပြင်လို့ဟောလာလာမယ့်2020ရေကောက်ခွဲကိုပန်းပြီးတော့လှုပ်ထလာဒီလိုသဘောမျိုးကြီးနေတာရှိတယ်ပေါ့ကွာနော
်ဟုတ်ကဲ့ဒါပေမဲ့တချို့ကတွေးကြတယ် NLD ကစကြတယ်ကဖွဲ့စည်းပုံပြင်မယ်ဆိုတာကိုပြင်းပြင်းထန်ထန်လှုပ်ခဲ့ရင်တက်မတော်နဲ့သဘောထားပူကွဲသွားမယ်ဒါအမျိုးသားရင်ကြားစည်ရေးနဲ့ဆင့်ကျင်ဘက်ဖြစ်မယ်ဆိုပြီးတော့ချင်းချင်းခဲ့တယ်လို့လည်းတချို့ကတွေးကြတာရှိပါတယ်ဆရာ
ဟုတ်ကဲ့ဒီလိုလေဒီလိုဆက်နေတာကြီးကိုတော့ဒီအတင်းအကျပ်လုပ်ကြမယ်ရှင်လို့ပြောပြမှာပေါ့ဟုတ်တယ်မဟုတ်လားနိုင်ငံရေးဆွေးနွေးမှာလည်းဖြစ်နိုင်တာကိုဟိုဖြစ်အောင်လုပ်ရမှာလေမဖြစ်နိုင်တာကြီးကိုအတင်းဖြစ်အောင်လုပ်တာလို့အယူဆကွဲအောင်ကြီးကတကယ်လုပ်တာဒါမျိုးဖြစ်ကြတော့မဖြစ်ဖြစ်ဘူးပေါ့ဒါဒါကျွန်တော်ပြနေတကယ်တော့စိတ်စေတနာနဲ့တကယ်တော့အရေးချင်းရှိလို့ရှိရင်အဲဖြစ်နေတာကိုဖြစ်နိုင်တဲ့နည်းနဲ့ဒါလုပ်ကြမှာပဲလို့ဒီမှာမဖြစ်နိုင်တာကြီးကိုတော့ဒီအတင်းလုပ်ကြရရှင်လို့ပြောပြမှာပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုတတိယလုံးကျွန်တော်မေ့ချင်ပါတယ်ဆရာတို့ကျွန်တော်တို့ချင်းမိုင်မှာဆွေးနွေးပွဲလုပ်ခဲ့တော့ငါဆရာပြောတဲ့စကားကျွန်တော်အခုထိမှတ်မိနေပါတယ်အဲ့စကားကသမိုင်းဝင်စကားပါဟု
တ်ကဲ့
တမှုကောင်းလို့မြည်သူနောက်ဆုံးတဲ့အခါမှာတပ်ဖြူဖျက်မဖြစ်အောင်စီကံတကြားစနစ်ကြားဆွချင်းတာဖြစ်တယ်အခုမြန်မာနိုင်ငံစစ်တပ်ဟာလည်းပဲတက်ဆုတ်နေတယ်ဒါဒီမိုကရေစီလမ်းကြောင်းကိုလမ်းဖွင့်ပြီးပြောဆိုပြောခဲ့ပါတယ်ဆိုတော့အခုတက်ဆုတ်တာရောပြတ်တက်တက်ဆုတ်ရတ
ာ
လမ်းတစ်ဝက်မှများရက်တော့ပြီလား
အဲကျွန်တော်စိတ်ထဲမှာရှိတယ်ပါတော့ကျွန်တော်ပြောတဲ့အချိန်မျိုးကလည်းတတ်မတော်ဟာနောက်ဆုံးချင်းလေးကရုပ်တော်ပေါ်လို့တယ်လို့ကျွန်တော်ယူဆတာပဲလေအခုချိန်ကြီးလည်းပဲတတ်မတော်ကတနည်းပြချုပ်ပြီးတယ်လို့ပဲကျွန်တော်ယူဆတယ်တော်တော်လေးချုပ်ပြီးတဲ့လူကိုမြေသာဆောက်ပါစေလို့ပြောလို့ပြရမှာလေညာနော်ဟာဒီကောင်တက်ဆုပ်တော့မဟုတ်ပါဘူးဆိုပြီးတော့ဒါသူ့ကိုတနည်းသေးပြီးတော့ဆုပ်တဲ့လူကသာဆွဲခါကြတော့သူအဲ့လိုပြန်ပြီးတော့တုံ့ပြန်နေရတဲ့ဆွဲခါကြတော့ဆုပ်ကအဲ့ဒီအချိန်ကကြံ့ကြာသွားတော့ပေါ့ဗျာဘာဖြစ်လို့လဲဒီပြတ်တာမဆုတ်ခင်တော့ဘာဖြစ်လို့မဆုတ်ပြနေတာလဲဆိုတော့အခြေအနေပေါ့လေအဲ့ဒီအခြေအနေကကြောင်းတော့အောင်လို့ပြရမှာပေါ့အဲ့ဒီအခြေအနေမကြောင်းလို့ရှိရင်သူဆုတ်ဖို့လည်းခက်ပါဘူးဗျာဒါကြောင့်ကျွန်တော်အမြင်အရင်သူဆုတ်ဖို့တော့တိတ်ခက်မှရှိနေတယ်ဆုတ်ဖို့အခွင့်အရေးပေးဖို့လိုတယ်ဒီဖြစ်နေကျွန်တော်ကတော့လေ
ဟုတ်ကဲ့ဆုတ်ဖို့အခွင့်အရေးဆုတ်ခွင့်တအောင်အခြေအနေဖန်တီးပေးဖို့လိုတာလားသူတို့မဟုတ်သူတို့ကိုယ်ထံကဆုတ်ချင်တော့လည်းပဲမဆုတ်ရဲဖြစ်နေသလားသူတို့အဲ့ဒါလဲစဉ်းစားကြပါဦးဆရာနော်
ဟဲ့မဟုတ်ဘူးအခြေအနေမပြေးတဲ့ကြာကြတော့မဆုတ်ရဘူးပေါ့ဗျာ
ဆရာအဲ့တော့ကျွန်တော်နောက်ဆုံးမေးချင်ပါအဲ့လုံလုံတုံသူတို့ဘယ်လိုအမှတ်ခံချက်ပေးစီချင်ပါလဲအစတုန်းကတော့နောက်ကြောင်းပြန်ကြီးယူမှုမလုပ်ဘူးပါညာဆရာတော့ပြောထားပြီးသားပေါ့ဆရာအဲ့ဒါကတော့ဖွဲ့စည်းပုံကလည်းပါပြီးသား
ဟုတ်ကဲ့
စီမုံချင်မဲ့ဆိုပြီးတော့လည်းဒီဘက်ကလည်းအမြဲတမ်းပြောထားပြီးသားလက်စားချင်မဲ့ကိစ္စလည်းဘယ်သူမှပြောတာမကြပါဘူးဒါပေမဲ့အဓိကသူတို့ကိုအဲ့လိုဆုတ်ခွင့်တအောင်လုပ်ပေးရမယ့်အခြေအနေတစ်ခုဟာဘာလို့ထင်ပါလဲဆရာ
တကယ်ပြဿနာတော့တခြားမဟုတ်ဘူးတကယ်ပြဿနာတော့တတ်မတော်နဲ့လက်နဲ့ကြိုင်နဲ့အတိုင်းပိုင်းဉာဏ်ရှိတယ်ဒီဒါသူရှိမှာဒီနှစ်ပတ်စလုံးကတူတူမှလည်းနဲ့ရှိတယ်သူကလည်းနဲ့ရှိတယ်ဆိုတော့စိုးရိမ်နေတာပေါ့အဲ့ဒီဒီနှစ်ပတ်စလုံးကနေပြီးတော့မှအဲတိတိကျကျပေါ့ဗျာဒီတတ်မတော်ဒီထဲမှာအကုန်လုံးကရှိပေါင်းပြီးတဲ့ခါကျတော့ဒီတိုင်းဒီဟာအတူတူလိုက်ကြမယ်ဆိုရင်စိတ်ဓာတ်မျိုးတွေရှင်နေနိုင်မယ်ဆိုရင်ဒီပြဿနာပြေသွားမှာပေါ့ အဲ့ဒီဟာမဟုတ်ဘဲနဲ့ဒီမှာတန်မြတ်ကြီးကရှိနေပြီးတဲ့ခါကျတော့တန်မြတ်ကျောက်သူကိုချက်တယ်လေလားဟုတ်လား
ဟုတ်ကဲ့ဆရာဟုတ်ကဲ့ဖြစ်ပါသေးတယ်ပဲဆုတောင်းပါရဲ့တကယ်တော့တိုင်းရင်းသားတွေဘက်ကလည်းပဲသူတို့ကိုအာမခံချက်မရှိဘဲနဲ့လက်လက်ဆွန်လိုက်ရင်သူတို့ရဲ့ညှို့မှန်းချက်ဟာကုံဆုံးသွားပြီလို့သူတို့တွေ့နေကြတာပါဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအာမခံချက်ဖြစ်အောင်လုပ်ကြရပါလိမ့်ဗျာဟုတ်လားတိုးနေဖက်ကတော့မပေးပြုံးကနေပြီးတော့အာမခံချက်ရှိအောင်တရားကြီးကဖြစ်သွားအောင်ကြိုးရင်ဒါဖြစ်လာမှာပေါ့ဖြစ်လာဖြစ်အောင်ဆွန်ကြည့်ကြည့်လို့ရပြားဒါသူတို့လည်းဆွန်ကြည့်ကိုအကူရင်းရတဲ့အခါနဲ့ဗာပြလို့ဒီလိုဓာကြီးကိုပြည်လဲအောင်မလုပ်နိုင်ပြည်လဲလဲဆိုတာတော့ကျွန်တော်တို့ပါအားမလာဘူး